တနင်္ဂနွေနေ့မနေ့ပိုင်းကစကိုင်းတိုင်းရွှေဘုံမြို့အနီးကိုဗဟိုပြုတဲ့6.8 Richter scale ပြင်းအားရှိတဲ့ငလျင်ကြောင့်မြန်မာနိုင်ငံအထက်ပိုင်းနေရာတော်တော်များများမှာထိခိုက်ပျို့ကျပျက်စီးမှုတွေရှိခဲ့တယ်လို့လူအသေးပြောင်းနဲ့ထိခိုက်ဒဏ်ရာရမှုတွေလည်းရှိခဲ့ပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါတနင်္ဂနွေနေ့မနက်ပိုင်း 8:42 မိနစ်ကမြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းရွှေဘုံမြို့ရဲ့မြောက်ဖက်45မိုင်ခန့်အကွာကိုဗဟိုပြုပြီးတော့အင်အား 6.8 Richter scale ရှိတဲ့ပြင်းထန်တဲ့မြေငလျင်တစ်ခုလှုပ်ခတ်သွားခဲ့ပါတယ်မြေငလျင်ရဲ့ဗဟိုချက်ဟာစကိုင်းငလျင်ပြည့်ရွေကျောပေါ်မှာတည်ရှိပြီးတော့မြေအောက်အနက် 9.6 ကီလိုမီတာမိုင်အားဖြင့်6မိုင်ကိုဗဟိုပြုပြီးတော့လှုပ်ရှားခဲ့တဲ့အတွက်အနက်တိမ်ပြင်းအားကြီးမြေငလျင်တစ်ခုလှုပ်ခတ်ခဲ့တာဖြစ်ပါတယ်ဒီလိုမျိုးပြင်းအားကြီးတဲ့ငလျင်လှုပ်ခတ်ခဲ့တဲ့အတွက်မန္တလေးတိုင်းနဲ့စကိုင်းတိုင်းအတွင်းမှာတိတိတသားလှုပ်ခတ်မှုတွေရှိခဲ့ပါတယ်ကြုံဘူးသမျှငလျင်ထဲမှာတော့အတော်လေးကိုပြင်းထန်တဲ့မြေငလျင်ဖြစ်တယ်လို့မန္တလေးတိုင်းဒေသခံလည်းဖြစ်သတင်းသမားတဦးလည်းဖြစ်တဲ့ကိုမင်းထက်ညဉ့်ညံက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကြီးနေဗျာဟိုနှုတ်သွားတာတော့မန္တလေးမှာတော့မနေ့7:00မှတင်းပေါ့7:00မှ9:45မှနှုတ်သွားတာတော့အတော်လေးပြင်းထန်ပါတယ်ဟောတော်တော်တိတိတသားပဲကျွန်တော်တို့ငလျင်ဒီလည်းကြုံမှုပါတယ်အဲဒါပေမဲ့ဒီတစ်ခေါက်လှုပ်တာကတော့တော်တော်လေးပြင်းထန်တယ်ပေါ့ဗျာပြင်းထန်တော့အဲတပြိုတည်းလည်းနည်းနည်းတော့နည်းနည်းတော့စိုးရင်တော့ပါပဲဟိုအိမ်နေဆိုလို့ရှိရင်လည်းတချို့အနေချင်းလေးတွေအဲခုနအုပ်အုပ်တွေကွာကြတာတို့အဲတချို့ကလေးလည်းအုတ်တိုင်းလေးတွေပြိုတာတို့အဲ့ဒါလေးတော့ရှိတယ်ဗျအဲနောက်တစ်ချက်ကကျွန်တော်တို့တာလေးရမော်ဘက်မှာတော့အိမ်တိန်ကအဲအောက်ထဲကိုနှစ်ပေလောက်ထိကျွန်သွားတယ်ဆိုတာရဲ့နောက်ဖုန်းချောင်းအုတ်တိုင်းပြိုတယ်ဆိုတာလည်းရှိတယ်
ဒီမြေငလျင်လှုပ်ခတ်မှုကြောင့်မန္တလေးတိုင်းဒေသကြီးအတွင်းကရှေးဟောင်းစည်ဒီပထိုးတော်တော်များများလည်းပျို့ကျပျက်စီးပြီးတော့စိန်ဖူးတော်တွေမြေခတဲ့အထိဖြစ်ခဲ့ရတယ်လို့ကိုမင်းထက်ညဉ့်ညံကဆက်ပြောပါတယ
်။ညားလာကကျွန်တော်တို့တရဦးမြို့နယ်ထဲမှာရှိတဲ့ဒီရှေးဟောင်းဘုရားစည်ဒီတာသနိကစောင့်နေတော်တော်များများပျက်စီးပါတယ်။နောက်တစ်ချက်ကအမရပူရာမြို့နယ်ထဲမှာလည်းဒီကြည်လီကြီးလို့ပါတဲ့ဒီပထိုးတော်ကြီးပေါ့စိန်ဖူးတော်တွေပါဒီအောက်ကိုပြုတ်ကျပါတယ်။မြို့ထဲမှာရှိတဲ့မင်္ဂလာစည်ဒီပေါ့ဒေနာစည်ဆိုဒုတိယမင်းတော်ထဲထားတဲ့စည်ဒီ30ဖက်လောက်မှာဇီရီလုံးပတ်ပေ60လောက်မှာအခွဲကြောင်းဖြစ်တယ်။နောက်ဖောင်းရည်ဒုတိယရည်ကစပြီးတော့အပေါ်ပိုင်းအင်္ဂလိပ်ကိုကြွားကြတယ်။နောက်ပြီးတော့ရောက်ဘက်ကိုကြာရင်တော့တယ်ပေါ့ဗျာ။စိတ်ဘူးတော့ပြေခတယ်။အဲများလာတော့အဲဒေါ်ချမ်းဖေးရ၊ဆဲတင်ဖေးရ၊ရှင်ဘော့တော်ဖေးရ၊လေးရကြီးဖေးရ၊စာနာဝုဏီဖေးရ၊တောင်နေကြီးဖေးရ၊အဲကျောင်းဖေးရ၊ဂူရတိဖေးရ၊အဲအဲ့ဒါတွေပြသတာတွေရှိတယ်ဗျာ။ဘယ်လိုအောင်ကျောင်းဆိုရင်ဒါအများသောလေးလာဘူးသွားကြတဲ့နေရာဒုတိယကပြုတ်ကြတယ်လို့ကြားရတယ်။နောက်ကြီးလိုက်ချင်းရန်စီဒီစိတ်ဘူးတော့ပြုတ်ကြတယ်။အနောက်လောကမှာဖောင်းရည်တို့ဒီကပြောဘူးတို့စိတ်ဘူးကမြတ်တော်တွေပြုတ်ကြတယ်။နောက်ဖောင်းရည်တွေပါတွေကွဲတယ်ပေါ့လေ။နောက်ရွှေမတော်ကုန်းပေါ်ကတစုကြတော့ကြီးတော်နောက်ဘက်ကိုစောင်းကြတယ်လို့ပြရတယ်
တနင်္ဂနွေနေ့မနက်ပိုင်းကလှုပ်ခတ်ခဲ့တဲ့အင်အားကြီးမြေငလျင်ကြောင့်စကိုင်းတိုင်းရွှေဘုံမြို့နယ်မှာရှိတဲ့ကြောင်မြောင်းမြို့နဲ့စင်ကူးမြို့ကိုဆက်သွယ်ဖို့တည်ဆောက်နေတဲ့ AR မြေကူးတရာယရနာတိန်ကတရာပြိုကျခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရမှုတွေရှိတယ်လို့လည်းသိရပါတယ်။မန္တလေးတိုင်းအတွင်းကစာတင်ကျောင်းတချို့နဲ့မန်းမြန်မာပလာဇာအပါအဝင်ဈေးအဆောက်အဦတချို့လည်းပျက်စီးမှုတွေရှိခဲ့ပါတယ်။မန္တလေးတိုင်းနဲ့စကိုင်းတိုင်းဒေသကြီးအတွင်းကတပိတ်ချင်းမြို့နယ်၊ကံပလူမြို့နယ်၊ရွှေဘိုကျောက်မြောင်း၊မုံရွာ၊စကိုင်းမိုးကုတ်၊အမရပူရာ၊စင်ကူးစတဲ့မြို့တော်တော်များများဟာမြေငလင်တန်ကိုအပြင်းထန်ခံလိုက်ရတယ်လို့သိရပါတယ်။မန္တလေးတိုင်းနဲ့စကိုင်းတိုင်းအတွင်းကလက်တလောငလင်ဘေးဒဏ်တင့်တဲ့နေရာတွေစီကိုနိုင်ငံတော်ဒုတိယသမ္မတဦးညံထွန်းနဲ့ဝန်ကြီးအဖွဲ့တွေတွားရောက်နေကြတယ်လို့သမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေကလည်း VOA မြန်မာပိုင်းကိုပြောပါရတယ်။ပျက်စီးဆုံးရှုံးမှုစီးရင်နဲ့လူအသေးပျောက်စီးရင်ကိုတော့သက်ဆိုင်ရာဝန်ကြီးဌာနတွေကသမ္မတရုံးကိုသတင်းပေးပို့နေပြီးမကြခင်မှာနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်မှာဖြစ်တယ်လို့လည်းဦးစော်ထေကဆက်ပြောပါရတယ်
။ဒီရာနေရာစားတော့ရေဝကပေးအဲ့လိုလို့တော့ကိုသူတို့ကလည်းဦးစီးလို့ကိုတွားပြီးမှာဟော။ပျက်စီးဆုံးမှုစီးရင်ကတောက်လျှောက်တက်နေတယ်။နောက်လူအသေးပျောက်စီးရင်ပျက်စီးဆုံးရှုံးမှုစီးရင်အဲ့လိုတောက်လျှောက်ကြည့်တယ်ရတယ်တက်တယ်။မတိုင်းကြည့်တာရတယ်တက်တယ်။ရဲရလည်းတက်တယ်။အဲ့လိုလူကယ်ပြန်ကျွန်တော်လူမှုကယ်ပြန်လည်းတက်တယ်။အဲ့ဒါရင်ပုံပုံပေါင်းလို့ထုတ်ပြန်မှုလုပ်နေတယ်။ဟောအပိုင်းလိုက်အပိုင်းလိုက်ထုတ်တော့
။တနင်္ဂနွေနေ့မနက်ပိုင်းကပြင်းထန်တဲ့မြေငလျင်ကြီးလှုပ်ခတ်သွားပြီးတဲ့နောက်ပိုင်းနောက်ဆက်တွဲမြေငလျင်တွေလှုပ်ရှားနိုင်ခြင်းရှိတာမို့လို့အများပြည်သူတွေအနေနဲ့သတိထားပြီးနေထိုင်မှုလိုပေမဲ့အစိုးရမလွန်ကြဖို့လိုအပ်တယ်လို့လည်းမိုးလေဝသပညာရှင်ဦးထွန်းတွင်ကပြောပါရယ်။နောက်ဆက်တွဲသတင်းတွေအရာကတော့ရွှေဘုံနဲ့စင်ကူးမြို့နယ်ထဲမှာရွှေရင်းပြိုကျမှုတွေရှိတာကြောင့်ပိတ်မိသူအချို့လည်းရှိနေတယ်လို့သိရပါရယ်ရှင်။